ရာဘာလိုစက်မှုကုန်ကြမ်းစီမံကိန်းဝင်တည်နာပင်တွေတိုးချဲ့ဆိုင်တွင်များပြားလာတဲ့မော်ပြည်နယ်မှာအခုဆိုရင်တဘာဝအတိုင်းပေါက်တဲ့တည်နာပင်တွေမရှိသလောက်ရှားပါသွားပါပြီ။ကနဇိုတီ၊တပြေတီ၊ကံမလင်းတီတို့တဘာဝအတည်နာတွေမရှိသလောက်ရှားသွားပြီလို့ဒေသခံတွေကပြောပါတယ်။ဒီလိုတဘာဝတည်နာတွေပျောက်ကွယ်ကုန်တာနဲ့ပတ်သက်လို့တဘာဝပတ်ဝန်းကျင်နဲ့နေရာအရေးတက်ကြွသူတွေရဲ့အမြင်တွေကိုဗီဒီယိုသတင်းတော့နိုင်ခွင့်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မော်ပြည်နယ်မှာရခိုင်ကရှိခဲ့ဘူးတဲ့တဘာဝတိနှံပင်တွေဟာအခုအခါမှာတိုးချဲ့လာတဲ့စိုက်ပျိုးရေးလုပ်ငန်းတွေကြောင့်ပြတ်တုံးရှားပါးလာနေတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။အထူးသဖြင့်ငယ်စဉ်ကစားခဲ့ဘူးတဲ့တောတောင်ဆန်တွေကတဘာဝတိတိဝလံတွေအခုအခါမှာမရှိသလောက်ဖြစ်လာတယ်လို့မော်ပြည်နယ်ပေါင်မြို့ကအသက်55နှစ်အရွယ်အကြောင်းဆရာမတော်ခင်ထားကပြောပါတယ်။နောက်ရ
င်းကဆိုဒီကိုင်းကမလကပြီးတိတိတိနေတယ်လေ။အခုလုံးဝမရှိတော့ဘူး။အဲ့ဒီအစားအဝါခိုင်းရလာတယ်ကောင်လည်းကောင်းပြီးချင်းလေအဲ့ဒါပဲနေရာယူရတယ်လေသေးတယ်မှဆက်ပြေးပြေးရတာလည်းရှားလာတယ်ကျောင်းထဲမှာလေလူတွေမိတ်ဆက်ကြရအောင်လေ
အရင်ကဆိုရင်တောတောင်ချန်တွေထဲမှာတဘာဝထွက်ရှိတဲ့တတိတွေရှိနေပေမဲ့အခုချိန်မှာရှားပါလာပြီလို့ခြံလုပ်ငန်းရှင်နိုင်အောင်တန့်ကလည်းအခုလိုပြောပါတယ
်ဟိုဘာပါဆိုလဲဘာပါပင်တွေတိကျဆိုင်ရတယ်ကုန်းကိုလည်းကိုမင်းရဲ့တိတာဆိုင်တဲ့ခါကျတော့အဲ့လိုမျိုးရောပြောကားပင်တိနှံမျိုးစုံဖတ်တဲ့အရင်ပုံစံမျိုးလိုတော့မရှိသလောက်ခက်ခဲရှားလေးဖြစ်သွားပြီခင်ဗျာ
။မော်ပြည်နယ်ညစဉ်ဦးစီးဌာနရ2019ခုနှစ်စည်ရင်ရမော်ပြည်နယ်မှာရဘာစိုက်ဧက5သိန်းကျော်ရှိနေပြီ။ကျွဲကောစိုက်ဧက3000ကျော်ရှိနေပါတယ်။တိုင်းရင်းသားလက်နက်ကန်အဖွဲ့တွေဖြစ်တဲ့မော်ပြည်တပ်ပါတီ KIU ကမျိုးသားစည်မျိုးတွေရဲ့တင်ကြုတ်ကြတာမှလည်းရဘာတွေအများပြားစိုက်ပျိုးနေတာကြောင့်အစိုးရစီးနှံမှာမပါတဲ့စိုက်ဧကတွေအများပြားရှိနေပါတယ်။စိုက်ပျိုးရေးလုပ်ငန်းသွင်ကျလာနေတဲ့အမျှတဘာဝတီးပင်စားပင်တွေစိတ်သုံးလာခဲ့တာပါ။အခုလိုတဘာဝလျောက်နဲ့တပိုင်းတိုင်းရောပြွန်းချံတက်မှာပွားရောက်နေတဲ့တီးပင်စားပင်တွေပြောက်ကွယ်သွားတာဟာအစိုးရအဆက်ဆက်ကအချမှတ်လုပ်ကန်နေတဲ့နေရာပေါ်လစ်စီနဲ့လည်းသက်ဆိုင်နေတယ်လို့မွန်ပြည်နယ်နေရာရေးစိုက်ပျိုးလှုပ်ရှားသူကိုအောင်မိုးကအခုလိုရှင်းပြပါတယ်။
ဒီလိုမြန်မာပြည်ရဲ့ဒီမှာကတော့ရုပ်တရားရရေလို့ဆိုပြီးတော့တမ္မပြင်းပါရဲ့ဒီနေနေရတွေကိုတက်ဆိုင်ရာဆိုရဆိုရနေနေစားတဲ့လူတွေနောက်ပြီးတော့ခြေတွေပြန်လဲချပေးတဲ့အလေးအကြီးတွေဒီမြန်မာပြည်မှာရှိခဲ့တာအခုကျတော့ဒီနေနေရတွေဟာအစိုးရရဲ့ပြည်သူချက်ဒီလောက်ပိုင်းလည်းမပေါ်တာမရှိလို့ဆိုပြီးတော့မှပဲဒီလိုကဒီလိုမြန်မာပြည်ကတမ္မလိုက်တာဒီတမ္မလပြင်းပါရဲ့ကတ္တညာတခြားလူတွေကိုပြန်လဲချပေးတယ်ဒီလူတွေကတော့ပြီးွားပြစ်ပြီးစမှုကောင်းချမ်းပြည့်စည်တွေထုတ်လုပ်ဖို့ဆိုပြီးအဲ့လိုမျိုးပုံစံမျိုးလုပ်လာတဲ့ခါကျတော့ဒေသခံတွေစိုက်ထားတဲ့ပြည်ပင်စားပင်တွေတဘာဝရောက်ပေါက်နေတဲ့ပြည်ပင်စားပင်တွေအကုန်လုံးပျောက်ကွယ်လိမ့်ပြီးပါဖြစ်နေပြီ
မြန်မာအစိုးရကလည်း2018ခုနှစ်အောက်တိုဘာလ30ရက်နေ့မှာထုတ်ပြန်တဲ့ညီလွတ်မြေလတ်ညီရန်စီမံခန့်ခွဲမှုဤဥပဒေကြောင့်အချင်းကရားပင်ရှင်းမွန်ရှင်းပါဝင်တိုင်းသားတွေရဲ့နေရခလာညီရာဆုံးရှုံးနိုင်တဲ့ဆိုပြီးစိုးရိမ်မှုတွေလည်းရှိခဲ့ပါတယ်ရောဘာလိုစီမံကိန်းဝင်တစ်ပင်တွေစိုက်ပျိုးမှုတွင်ပြန်လာတဲ့အမျှတဘာဝပတ်ဝန်းကျင်ပြည့်စည်လာတယ်လို့ကိုအောင်မိုးကဆက်ပြောပါတယ
်ဒီရောဘာပင်တွေရလာပြီးအတွက်ဒီဒေတာတွေမရှိတဲ့ဒီတောင်ပလောင်စိတ်ဆန်အငက်တွေနောက်ပြီးတော့ဒီလိပ်ပြာတွေနောက်ပြီးတော့အမျိုးမျိုးတော့ဒီပုံမုံတူးနေတဲ့ပြားတို့လိုမျိုးကြောက်ွယ်လူတွေပါဖြစ်လို့ဒီ
စိုက်ပျိုးရေးလှုပ်ဆောင်တာမှာဖုန်ပြင်းရေးတစ်ခုတည်းကိုယ်တိုင်အတိအကျမထားပဲမိမိနိုင်ငံနဲ့တိုက်နေတဲ့သဘာဝပတ်ဝန်းကျင်တရားစနစ်ကိုသိသိဖို့လိုတယ်လို့မြန်မာစိတ်ရောက်ခွန်ရဲ့တာဝန်ခံဒေါ်တေဝီတန့်စင်ကအခုလိုဆောက်ပြပါတယ
်ဒီလိုမျိုးများများစားခဲ့တဲ့အမသာကောင်းမွန်တဲ့သဘာဝဟာဒီကုန်ကျစီးကုန်မြေကြီးရောစီးပန်းရောအကုန်ဘာမှမရှိတဲ့မြန်မာပြည်ကောင်းတယ်ဒီဟာစနစ်ပြည့်စုံတယ်ဆိုတာကတော့ပထမပေါ့ဒီအထွန်ကျိုးပြီးတဲ့နိုင်ငံတွေကဥမာဒီပဒစီကြံရောဇာတွေအရင်ကထွက်လိုက်တယ်ဒါပေမဲ့လို့သူတို့ကတော့လေးလို့နဲ့ဗန်ဂျပန်တာလို့ဆိုရင်ဥပဒေကနေဒီဖွံ့ဖြိုးတိုးတက်မှုကသူတို့ကပြောနေနော်သူတို့နိုင်ငံဖွံ့ဖြိုးဖို့စီးပွားရေးဖွံ့ဖြိုးဖို့ပြင်နေသူတို့ကဒါကိုဒီတိုင်းချက်ထားတာမဟုတ်ဘူးမကောင်းဘူးလို့ပြောလာတဲ့အခါမှာသူတို့ကရက်လိုက်တယ
်မြန်မာနိုင်ငံလိုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုအနေနဲ့နိုင်ငံသားဝင်ဝင်ရရှိဖို့စီမံကိန်းဝင်တည်နာပင်တွေကသာစိုက်ပျိုးနေရတယ်လို့တစ်ဖက်မှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုလုပ်ငန်းတွေမှာအစိုးရအနေနဲ့လှုပ်ဆောင်ဖို့အားနည်းနေတယ်လို့သဘာဝပတ်ဝန်းကျင်ရေးစိုက်ကြွလှုပ်ရှားသူတွေကထောက်ပြနေကြပါတယ်ခင်ဗျာ